ကိပြတွေ့ဒီတစ်ပတ်တော့ထမ်းမြမနယ်စပ်ကမဲဆောင်မြို့မှာအခြေစိုက်တဲ့မြို့သမီးနဲ့ကလေးငယ်တွေကိုကြီးဆော့ဆော့ရေးအဖွဲ့ကလှုပ်ထားတဲ့ဘလော့အကြောင်းပြောပြမလားလို့ဗ
ျမဲဆောင်မြို့ဆိုတာတော့မြန်မာမြို့တစ်ပိုင်းပဲရှင့်အဲ့ဒီမှာတရားဝင်ရောတရားမဝင်ရောမြန်မာပြည်ကရောင်းနေကြတဲ့သူတွေအများကြီးရှိတယ်လေ
ဟုတ်တယ်ဗျမြန်မာမျိုးတပိုင်းဖြစ်နေတယ်ဆိုပေမဲ့လည်းအဲ့ဒီမှာထိုင်းအလုပ်ရှင်တွေရဲ့အနေခံရတာထိုင်းရဲတွေနှိပ်စက်တာဆိုတဲ့သတင်းတွေကလည်းမကြာခဏကြားနေရတာမခင်ပြထွေးလည်းအတိပဲလေဆိုတော့ဒီနေရာမျိုးမှာလူမှုရေးအကူအညီတွေကတော့အများကြီးလိုအပ်နေတာအမှန်ပဲဗျ
ဘလော့နာမည်လေးလည်းပြောပြပါဦးကိုစောဝင်းလိုင်ရဲ
့ဟုတ်သားပဲဘလော့နာမည်ကတော့ Social Actions for Women SAW ဆော့ပေါ့ဗျာဒီဆော့အဖွဲ့ကတော့2005ခုနှစ်ဇွန်လကဖွဲ့စည်းခဲ့တာဖြစ်ပေမဲ့ဘလော့ကတော့2006 2009ခုနှစ်လောက်မှစလုပ်ဖြစ်တာပါတဲ့ဒီဘလော့ကိုတာဝန်ယူလှုပ်ဆောင်ပေးနေသူလည်းဖြစ်နောက်ဒီဆော့အဖွဲ့ကဖွင့်ထားတဲ့စာတင်ကြောင်းမှာကျောင်းဆရာမအဖြစ်နဲ့လည်းတာဝန်ယူဆောင်ရွက်ပေးနေသူတူဦးလည်းဖြစ်တဲ့မနီနီကအဖွဲ့ရဲ့ရည်ရွယ်ချက်တွေကိုပြောပြထားတာနားထောင်ကြည့်အောင
်ရည်ရွယ်ချက်ကတော့ Social Action for Women ဆိုတဲ့အတိုင်းဆော့ဟောဒီမဲဆောက်ခြေပြုပြီးတော့ဆော့ကနေပြီးတော့ migrant မြန်မာပြည်သား migrant ရွှေပြောင်းလို့တမားတွေရဲ့မြန်မာမျိုးသမီးတွေတိထုတ်ကရောက်နေကလေးငယ်တွေအဲ့ဒီကလေးငယ်တွေကိုဆောက်ရှောက်တာတဲ့အဖွဲ့ကြီးဆိုတော့သူဒီအဖွဲ့ကြီးကဘာတွေလုပ်နေလဲနောက်ပြီးတော့အဖွဲ့ကြီးမှာရှိတဲ့လှုပ်ရှားမှုတွေဆောင်ရွက်ချက်တွေနဲ့သူဘာတွေတင်ပြလဲဆိုတော့ဗမာပြည်ကတကယ်တိထုတ်ကရောက်နေတဲ့မျိုးသမီးတွေရဲ့အခက်အခဲရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေနောက်သူတို့မွေးဖွားလာတဲ့ကလေးငယ်တွေဖေးစစ်တာတွေအဲ့ဒီကလေးတွေရဲ့တမ်းမဲ့မှုဒီဖြစ်ပေါ်နေပုံမှာမူတည်ပြီးတော့ကျမတို့အဲ့ဒီဘလော့မှာတည်င်းလေးတွေတင်ပါတယ်။နောက်ပြီးတော့မြန်မာပြည်ကနေပြီးတော့ဒီဘက်ကိုရွှေ့ပြောင်းပြီးအခြေဆိုင်လာတဲ့ကလေးငယ်တွေမြန်မာမျိုးသမီးတွေအတွက်ဟိုပို့ပြီးတော့အားတက်စရာဘူးကြီးတာရစရာဖြစ်နိုင်တဲ့တည်င်းကောင်းလေးတွေနောက် BOE ကနေထုတ်လို့ပေးနေတဲ့မျိုးသမီးစီစဉ်လေးကနေပြီးတော့တကယ်ပြည်ပတိတိုက်တဲ့အချက်လက်တွေအားလုံးပေါ့အဲ့လိုမျိုးလေးတွေနောက်ပြီးတော့တကယ်ကလေးတွေမြန်မာမျိုးသမီးတွေအတွက်ဟိုစံထားတော့တဲ့ကဘာပေါ်ကမျိုးသမီးတွေရဲ့ဆန်းဆောင်ကြီးနေမာတဲ့အမျိုးသမီးတွေကြောင်းနေအဲ့လိုမျိုးလေးတွေတင်နေပါလေရှင်ဟိုကလေးတွေလည်းဒါကိုကြည့်ပြီးတော့အားကြတူးယူလာအောင်နောက်ပြီးပုဂ္ဂိုလ်တွေလည်းရရှိဖို့အတွက်ရည်ရွယ်ချက်နဲ့လုပ်ပါလေရှင
်ဒုက္ခရောက်နေတဲ့သူကိုကူညီတာကပို့ပြီးတော့ကုသိုလ်ရတယ်ရှင်အထူးသဖြင့်ကိုယ်နိုင်ငံသားအမျိုးသမီးနဲ့ကလေးငယ်တွေဒီလိုဒုက္ခရောက်နေတဲ့အချိန်အကူအညီပေးတာကပို့ပြီးတော့အချိုးရှိတာပေါ့
ဟုတ်တယ်ဗျအခုလို online ပေါ်မှာ blog ထောင်လိုက်တဲ့အတွက်လည်းဒီအဖွဲ့အကြောင်းသိကျင်တဲ့သူတွေအဖွဲ့ရဲ့လှုပ်ရှားမှုအကြောင်းသိကျင်သူတွေချက်ချင်းတက်ကြည့်လို့ရနိုင်ပါတယ်တဲ့
အကျိုးပြုမှုကတော့ဒီဆောင်းနဲ့ချိတ်ဆက်ထားတဲ့အဖွဲ့အစည်းတွေကဒီဆောင်းရဲ့လှုပ်ရှားမှုတွေကိုကြီးချင်တဲ့ဆိုရင်လည်းဖြစ်ဖြစ်ဆောင်းကိုတကယ်ဆက်သွယ်ပြီးလူတိုင်းချင်းနဲ့အလူချင်းရှင်တွေရှိခဲ့ရင်လည်းဖြစ်ဖြစ်အဲ့ဒါအဲ့ဒီအတွက်တော့လိမ့်စာကလေးပေးလိုက်ရုံနဲ့သူတို့ကနေပြီးတော့ရယ်လေးတစ်ခုရှာဖို့တည်ရှိပြီးတော့ဒီဆောင်းမှာနေ့စဉ်နဲ့မျှလုပ်နေတဲ့လုပ်ငန်းဆောင်တာတွေကိုသူတို့ဟိုအချက်လက်တွေကိုကြည့်လို့လည်းရတယ
်သူတို့ကဒုက္ခရောက်နေတဲ့သူတွေကိုကူညီတယ်ဆိုတာတော့ဟုတ်ပါပြီဒါပေမဲ့ဘလို့ကဏ္ဍတွေမှာဘလို့ကူညီကြတာလဲရှင်
အဲ့ဒီအကြောင်းကိုတော့မနီနီကိုယ်တိုင်ရှင်းပြထားတာကိုပဲနားထောင်ပြီးတော့မကင်ပြထွေးရေ
ဒီဆောင်းမစင်တာ၃ခုရှိရပါတော့ check ဟိုကျန်းဖက်ခံရတဲ့ကလေးတွေကိုဟိုဒါကဲကဲထားတဲ့ကိုကိုချိန်လက်ခွဲရစ်တာရယ်နောက်ပြီးတော့ကျန်းဖက်ခံရတဲ့မျိုးသမီးတွေကိုဟိုဒါကဲကဲထားတဲ့ woman crisis တာနောက်ပြီးတော့ဟို HIV/AIDS နဲ့အခြားသောအကူအညီယောဂါတွေရရှိထားတဲ့မျိုးသမီးတွေကလေးငယ်တွေကိုတောက်လျှောက်ပေးတဲ့ health care center ဟာဆိုပြီးတော့၃ခုရှိပါတယ်နောက်ပြီးတော့ဒီဆောင်းနဲ့ပတ်သက်ပြီးတော့သူဆောင်းနဲ့ဟိုချိတ်ဆက်ပြီးလုပ်ငန်းလုပ်တဲ့လုပ်ငန်းတွေကတော့အဓိက UNHCR ကနေပြီးတော့ထောက်ပံ့ပေးတယ်။မဲဆောက်ကရှိနေတဲ့မဲဆောက်စီယုံကြီးနောက်ပြီးတော့ clean နဲ့နောက်ပြီးတော့ဒီမြန်မာအမျိုးသမီးတွေအတွက်လှုပ်ရှားဆောင်ရွက်တဲ့ဖွဲ့စည်းတိုင်းပေါ့။အဲ့ဒါတွေပြီးတော့တကယ်ကလေးခွေရေမျိုးသမီးခွေရေဆောင်ရွက်တဲ့ဖွဲ့စည်းတွေနောက်ပြီးတော့ရှင်ဒီမှာဟိုရွှေပြောင်းလို့ဒီမှာဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်ပါလေရှင်။အဓိကဆောင်ရွက်ပြတဲ့လုပ်ငန်းတွေကတော့ဗာလဲဆိုတော့မြန်မာအမျိုးသမီးတွေအကြံဖက်ခံရတဲ့အမျိုးသမီးတွေနောက်ပြီးရင်ကလေးငယ်တွေသူတို့အတွက်ဟိုပညာရေးကျန်းမာရေးလူမှုဘဝမြင့်တင်ရေးအတွက်သူတို့ရှေ့ဆက်ပြီးတော့ဟိုသူတို့ဘဝရည်ရွယ်ချက်အတွက်ကောင်းမွန်သွားအောင်ပြည်ပထိုင်ညာမှုအတွက်လုပ်ပေးနိုင်တဲ့အစီအစဉ်တွေပညာရေးအစီအစဉ်ကျန်းမာရေးအစီအစဉ်နဲ့တော့သူတို့ဟိုဝင်ငွေရရှိဖို့အတွက်သူတို့ရဲ့ရည်ချင်းတွေကိုမြင့်တင်ပေးတဲ့အစီအစဉ်တွေရှိပါလိမ့်ရှင
်သူတို့ဘွဲကကူညီနေတဲ့သူတွေဘယ်နှယောက်လောက်များရှိလဲမသိဘူးနော
်မနီနီပြောပြချက်အရကတော့နေရာနှီးပါရှိတယ်တဲ့ဗျကျန်းမာရေးကူညီဆောင်ရွက်မှုလိုအပ်တဲ့သူတွေရောအစုံပဲပေါ့ဗ
ျဒါဆိုအကူအညီတွေလည်းအများကြီးလိုမှာပဲနော
်ဟုတ်တယ်ဗျဒီလောက်လူအများကြီးကိုနေတိုင်းကြီးချူဆောင်းလျှောက်ထားဖို့ဆိုတာကလွယ်တာမှမဟုတ်တာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနီနီပြောပြထားတာကိုလည်းနားထောင်ကြည့်အောင်နော
်ကျမတို့ဆော်ဖွဲ့နေတဲ့ကတော့လူတိုင်းမှုဖြစ်ပြီးဘလို့အရာမျိုးဆိုလက်ခံနေရတာပါပဲရှင်လူအနေနဲ့ပါလေဟိုဘလို့ဖြစ်လဲဆိုတာမျိုးသမီးတွေကလေးငယ်တွေအတွက်လိုအပ်တဲ့စားတော့စားတော့ဆေးဝါးပစ္စည်းအဝတ်ထည်နောက်ပြီးသူတို့အတွက်ဟိုစားဝတ်နေတဲ့ကုန်ကြစရိတ်တွေကိုတက်နိုင်ကြလောက်ဖက်ဖက်ကနေပြီးတော့ကြိုက်တဲ့ပုံစံနဲ့ဒါမှမဟုတ်လို့ရှိတယ်ကိုတက်တဲ့တပ်ပညာနဲ့ဒီကလေးတွေဟိုမျိုးသမီးတွေအတွက်ဟိုသူတို့အတွက်ပေါ့နော်နောက်ထပ်ဝင်ငွေတွေရရှိတာလည်းပညာရေးလုပ်ငန်းမျိုးလဲဒါပြောပြင်ချင်တယ်ဆိုလဲရပါရဲ့
စောအဖွဲ့ရဲ့ဘလော့ကိုကိုယ်တိုင်သွားလေ့လာကျင်ကြတယ်စေတနာဒရာတရားပွားများပြီးတော့လူတန်းကျင်ကြတယ်ဆိုရင်တော့ socialactionforwomen.blogspot.com ဆိုတဲ့ဘလော့မှာသွားလေ့လာနိုင်ကြပါတယ်စလုံးပေါင်းကတော့ socialactionforwomen.blogspot.com ဖြစ်ပါတယ်
တော်ရရှင်တို့အနေနဲ့လဲကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြရတယ်ဆိုရင်တော့ burmese@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်ဒီနေ့ကနေညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်ကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ